Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ရဲ့2022ခုနှစ်ဇန်နဝါရီလ9ရက်နေ့တင်းင်းကနေဒီမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းတိုမီတာ3049လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြည့်စက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့တူပြောပြပေးမှာပါအီသီယိုးပီးယားနိုင်ငံတီဂရီဒေသမှာလေကြောင်းတိုက်ခိုက်မှုကြောင့်ဒုက္ခသည်စခန်းမှာကလေးငယ်တွေပါဝင်လူပေါင်း56ယောက်တေဆုံးခဲ့ရပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ကြောင့်အာဆီယံချုပ်ပေါင်းမှုတွေကိုထိခိုက်ရတယ်လို့လူခွင့်ရေးဆိုင်ရာအာဆီယံအမတ်များအဖွဲ့ကနေဝေဖန်လိုက်တယ်လို့ဝန်ကြီးချုပ်ရဲ့မြန်မာချီးစဉ်ကိုမြန်မာရေးလှုပ်ရှားသူတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာထူးခြားတဲ့သတင်းလေးတွေပြောပြပေးမှာပါမှတ်တင်ထိုင
်ကောင်းပါပြီရှင်ကမ္ဘောဒီးယားဝန်ကြီးချုပ်ခွန်ဆန်ရဲ့မြန်မာချီးစဉ်ကဗိုက်ရက်လက်တွေထွက်လာတယ်ဆိုတဲ့သုံးသပ်ချက်ကိုသတင်းတွေကြေညာပြီးမှနားဆင်ကြရဖို့ရှိပါတယ်
ရလာရလို့တော့အတိအကျအသေးပင်မဖွင့်ကျင်ပါဘူး။ဘာကြောင့်လဲဆိုတော့ခရီးစဉ်အပြီးမှာထုတ်ပြန်တဲ့ပြည်တွင်းသတင်းကြေညာချက်ပေါ့နော်။အဲ့ဒီအထဲမှာတော့သိဆက်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ
မတိုက်ခင်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့အဖက်စင်ထုတ်အံစီစဉ်တရုတ်ရဲ့ဒီမိုကရေစီဆိုတာကိုသုံးသပ်ထားတဲ့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းများစုစည်းမှုတို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင
်။ Ethiopia နိုင်ငံ Tigray ဒေသမှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်ဒုက္ခသည်စခန်းမှာရှိတဲ့ကလေးငယ်တွေအပေါင်းဝင်လူပေါင်း56ယောက်သေဆုံးပြီးဒဏ်ရာသူက30ရှိတယ်လို့ဒေသအာဏာပိုင်တွေနဲ့မျက်မြင်သူကိုးကားပြီးကယ်ဆယ်ကူညီလှုပ်ရှားပေးနေသူနှုတ်ကပြောခဲ့ကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးကကနေ့အနာဒေကရောအစိုးရပြောခွင့်ရ legacy တူးလူတို့ကပါတုံ့ပြန်တာမရှိသေးပါဘူး Ethiopia မှာလက်နက်ကင်တော်လန့်နေတဲ့ Tigray တပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာ14လရှိနေပါပြီအစိုးရဘက်ကနေပြီးတော့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုမရှိဘူးလို့အစိုးရဘက်ကအရင်ဆုံးကညှင်းဆိုထားတာပါ Ethiopia အနောက်မြောက်ပိုင်း Eritrea နဲ့ဆက်ကဒဲဒီပစ်မြို့ကလေးကိုတောက်ကြံနေညပိုင်းမှာလေကြောင်းနဲ့တိုက်ခိုက်ခဲ့တာလို့သူတို့ကယ်ဆယ်ကူညီသူနှုတ်ကပြောပါတယ်အီသီယိုးပီးယားတပ်တွေနဲ့တီဂရီသဘုံတွေကြား2020နိုဝင်ဘာကလကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါတီဂရီမှာအောက်တိုဘာ17ရက်ကစပြီးလေကြောင်းတိုက်ခိုက်ခံမှုကြောင့်အရင်ကနဲ့လူပေါင်း146ထက်မနည်းတေဆုံးခဲ့ရတာဖြစ်ပါတယ်။ဘင်းကြီးချုပ်အဘီအာမက်ရဲ့ဗဟိုအစိုးရကိုတိုက်ခိုက်နေတဲ့တီဂရီပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF ကခေါင်းဆောင်တို့အပါအဝင်တိုင်းနာအဖွဲ့အစည်းအများအပြားကတိုက်ခိုက်ခေါင်းဆောင်တွေကိုတောက်ကြနေတုန်းကပဲအစိုးရကလည်းပြန်လည်တင့်မြတ်ရေးလှုပ်ဆောင်တဲ့အနေနဲ့လို့ပြောပြီးတော့ပြန်ပြီးလှုပ်ပေးခဲ့တာပါ။ဒါပေမဲ့ TPLF အဖွဲ့ကတော့ဒါကိုဝေဖန်ခဲ့ပါတယ
်။မတိမငြိမ်အခြေအနေတွေကြုံနေရတဲ့ကာဇက်စတန်နိုင်ငံကအယ်မာတီနိုင်ငံတကာလေဆိပ်ကိုနောက်ထပ်ရုရှားတပ်ဖွဲ့တွေစနေနေ့ကရောက်လာကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။နိုင်ငံတွင်းစုပုံကြွသူတွေကိုကြိုတင်သတိပေးစရာမလိုဘဲဖြစ်ခတ်နှိမ်နှင်းဖို့ရုရှားကထောက်ခံမှုပေးထားတဲ့ကာဇက်စတမရာကာစင်တူကယက်ကလုံညွန်ကြီးတက်ကိုအမိတ်ပေးခဲ့ပြီးနောက်အခုလိုရုရှားတက်တွေထပ်ရောက်လာပါပါ။အချမ်းဘက်သမားတွေကတိုင်းပြည်နယ်ပုဂ္ဂလိကပိုင်ပစ္စည်းတွေကိုဆက်လက်ဖြည့်ဆည်းနေသလိုလက်နက်တွေသုံးပြီးရဲသားတွေကိုတိုက်ခိုက်နေတယ်လို့သမရကနိုင်ငံပိုင်ရုတ်တံကတဆင့်ပြောခဲ့ပါတယ်။ဒါကြောင့်ဂျိုတင်သတိပေးစရာမလိုဘဲပြစ်ခတ်နိုင်တဲ့အမိတ်ကိုပေးထားကြောင်းလည်းသူကဆိုပါတယ်။လုံညွန်ကြီးအတွက်အိန္ဒိယနိုင်ငံတွေစုပေါင်းကာကွယ်ရေးသဘောတူညီချက်အရယခင်ဆိုဗီယက်ပြည်ထောင်စုအဖွဲ့ဝင်၄နိုင်ငံပါဝင်ထားတဲ့ရင်းနှီးရေးထိန်းသိမ်းရေးတပ်ဖွဲ့တွေမှာရုရှားတပ်တွေလည်းပါဝင်လာပါသမရတူကာယက်ကစနေနေ့မှာရုရှားသမ္မတပူတင်နဲ့တယ်လီဖုန်းပြောဆိုရာမှာနှိမ့်နှင်းမှုတွေလုပ်နေပေမဲ့နိုင်ငံတွင်းစုပူအုံကြွမှုတွေဆက်ရှိနေသေးကြောင်းပြောခဲ့ပါတယ်ဆန္ဒပြသူတွေကိုနိုင်ငံသားတိုင်းပြည်အဖွဲ့အစည်းတချို့ကစည်းရုံးလေးကျင့်ပေးတာကြောင်းသမရတူကာယက်ကဆွဆွဲပြောဆိုတာပါတယ်လောင်စာဆီစင်းနှုံးမြင့်တက်ရာကနေလူလူဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနှိမ့်နှင်းမှုတွင်တည်ဆုံမှုတွေရှိခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအစိုးရကပုံမှန်လင်းလင်းဝေဖန်ပြောဆိုလို့ရှိတဲ့ပမောက်ခဖိုင်ဇူလာဂျလန်ကိုစနေနေ့မှာတာလီဘန်ကဖမ်းဆီးလိုက်တဲ့အတွက်အရက်ဖက်အဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေတန်တူချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုမှုတွေထွက်ပေါ်နေတာပါပဲ။ဥပဒေနဲ့နိုင်ငံရေးတိုက်ပွဲပမောက်ခဂျလန်ကိုသူနေထိုင်ရမျိုးတော့ကဘူးနေမှာ 龙军一打破一个判断了，提交米达苏个表白的，但米切杜哈西呢，承认干扰，阿潘卡姆沃提表白，面上偏比苏贝古对他个当苏白的，但里边表公呀，十比胡拉姆哈穆扎黑干扰，阿苏阿波玛卢瑞一将拍了，卢姆公也对干呢，龙少尼的对潘西拉提交，十年内那么嘛，今年就突变表苏白的，阿苏阿波三件呢，苏三件的个车前边了，把莫卡接了个，但里边偷了一块个，是西米面的来路嘞，阿根廷他那个表白的。但里边呢，他仍然说表姐了，但妈妈为帮他一个地产的没事讲呢，把门口找了个七千平方米，卢坤也上级拍个表白的 ，Amnesty International 拍个嘞。但里边呢，地盘西木个收价比把门口找了好。但里边那个有大妈为帮隔壁杜明个六六六六表叔了，撇得对，全全没事，面上平方米个当数个吧嘞。
格巴多拉奥密克戎，各位博古生活的多拉拉个听说不？能按多面面嘛？该有个家规，事先那个多面的嘛呗，干管目的来教你一把嘞。咱们那个嘛，各位家规是么涂鸦独立，不干得突变大了个，变有点被迫没有多面面嘛，是你那个三大家当手家把嘞。奥密克戎各位古生目的个听说不？预约的时间节的个干管的你呢？啊，你家家的苗子的嘛有，啊，长苗的嘛吧，三大变的家了吧？啥东西呢？一把啥呢嘛？沙东路都里你呢？搞个是土大大，咱们好，各位有个跟新疆偷塔表达不？咱们文艺就欧拉夫个，到家你嘛今年他吧的。比如那个嘛罗，各位有个故事木，这等于你把三件的秒表给讲，十年你个这天图片吧的。各位个有个沙田个金阿沙路，对上路一段，这等于是多比批讲，地表给大家。罗山那个路路，乌罗巴转嘛，对上路秒走那个批吧的。咱们一问起，实际。这位哥罗使用电鼓打下来，路那里在多拉那位，谁的人把马逼的那个人，咱们也是那在开开的，叫你那娘来的地被他玩的，别个来的人把这个被地表路那里在泥巴多拉的，印尼那个马罗，古山墓地个很大那么，牛肉牛的里个，是你那个多拉也干的墓地，抢马来把的。
ဒီလိုအမေရိကန်တံမနေ့ဖန်မြန်မာဝါဒအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တံကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခရီးစဉ်ကြောင့်မြန်မာအရေးဖြစ်ရှိနိုင်မှုအတွက်အရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံရဲ့စုပေါင်းကြိုးပမ်းမှုတွေကိုထိကြက်ရကြောင်းလူ့ခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ ABHR ကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံကိုဇန်နဝါရီ9ရက်မှာတွားရောက်ခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ဟူချီမင်းအောင်လည်းနဲ့တွေ့ဆုံပြီးထောက်ပြန်တဲ့ပူးတွဲကြေညာချက်ဟာမြန်မာအရေးဖြစ်ရှိရမှာအာဆီယံအတင်းအစုပေါင်းဆောင်ရွက်မှုပေါ်မှာကောက်ချက်လွဲနိုင်တယ်လို့ထူးခြားတဲ့အောင်မြင်မှုအဖြစ်ပြသဖို့အတွက်တစ်ဖက်သက်ကြိုးစားတဲ့အနေအထားရဲ့လောက်ရဖြစ်တယ်လို့ EPHR အဖွဲ့ဥက္ကဋ္ဌမလေးရှားလွှတ်တော်မှာ Charles San Diego ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အာဆီယံလက်ချက်ဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံစတင်တာဝန်ယူချိန်မှာပဲမြန်မာအရေးအာဆီယံအသင်းကနေချမှတ်ထားတဲ့ဘုံသဘောတူညီချက်9ရပ်ကိုဝန်ကြီးချုပ်ဟွန်ဆန်ကဖျက်ဆီးလိုက်တယ်လို့လည်းဆွဆွဲပါတယ်။ဒါကြောင့်ကျန်အာဆီယံ7နိုင်ငံအနေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ဖို့အထောက်အကူဖြစ်စေမယ့်ကြေညာချက်တွေကိုထုတ်ပြန်ပြီးသူတို့ရဲ့ရည်တည်ချက်တွေကိုရှင်းရှင်းလင်းလင်းထုတ်ပေါ်ပြောကြားဖို့လဲ ABHR အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒီရင်ဒီပကန့်ကွက်မှုတွေကြားမှာပဲနှစ်ရက်ကြာမြန်မာနိုင်ငံချီးစဉ်အဆုံးသတ်ခဲ့တဲ့စနေနေ့မှာတော့ကမ္ဘောဒီးယားနိုင်ငံချိုင်းဝန်ကြီးလည်းဖြစ်အာဆီယံအသင်းရဲ့မြန်မာနိုင်ငံဆန်ထူးကိုယ်စားလှယ်လည်းဖြစ်တဲ့ Prash Sokhon ကတော့အခုချီးစဉ်ဟာဆီယန်လာပိုင်းကိုအတိမတ်ပြုတာမဟုတ်ကြောင်းမြန်မာရေးဖြည့်ရှင်းနိုင်မှုအတွက်နီလန်းရှာရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ABHR အဖွဲ့ကတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့လုပ်ရဟာမြန်မာရေးဖြည့်ရှင်ရမှာအာဆီယံအသင်းရဲ့စုပေါင်းဖိအားပေးနိုင်စွမ်းကိုထိခိုက်စေနိုင်တာကြောင့်ဘုံသဘောတူညီချက်တွေကိုကမ္ဘောဒီးယားဝန်ကြီးချုပ်လိုက်နာအောင်ဆောင်ရွက်ဖို့အတွက်ကျန်အသင်းဝင်တွေမှာတာဝန်ရှိကြောင်းပြက်ကွက်မယ်ဆိုရင်အသင်းရဲ့ညီညွတ်မှုဂုဏ်သိက္ခာကိုထိခိုက်လာလိမ့်မယ်လို့လည်းကြေပေးထားပါတယ
်။စနေနေ့မှာအဆုံးသတ်သွားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာပြည်ခီးစဉ်ပေါ်ပြည်တွင်းပြည်ပကမြန်မာရေးလှုပ်ရှားသူတွေကန့်ကွက်ဆန္ဒပြနေကြပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့နေရကြာခီးစဉ်အဆုံးသတ်တဲ့နေ့မှာပဲနေသက်လန်ရောက်မြန်မာပြည်ကနေအမ်စတာဒမ်မြို့ဒမ်စကွဲရယင်မြန်မာစုဝေးဆန္ဒပြခဲ့ကြပါတယ်
ကမ္ဘောဒီးယားဝန်ကြီးချုပ်ဆိုရင်ကျွန်တော်တို့အခု မြန်မာစစ်ဆိုးရနဲ့ပေါင်းပြီးမြန်မာပြည်ရဲ့အရေးကိုဝင်ရောက်ဆက်ဆံနေကြတာဖြစ်တော့ခင်ဗျာ။ဒါကြောင့်လို့မြန်မာပြည်တပြည်လုံးဟာကမ္ဘောဒီးယားဝန်ကြီးချုပ်မြန်မာပြည်ကိုလာရောက်ခြင်းကိုမီးသူနာသဘောတူညီခြင်းမရှိပါဘူးခင်ဗျာ။ဒီအတွက်လည်းကျွန်တော်တို့လာရောက်ဆန္ဒပြအခြင်းဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာ84နှစ်ပြည့်သွားပြီဖြစ်ပေမဲ့လွတ်လပ်မှုကိုမခံစားရသေးသလိုတိုင်းရင်းသားဒေသတွေမှာပြည်ပခန့်တွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုနိုင်ငံတကာအသိုင်းအဝိုင်းကအယုံဆိုင်လာအောင်ယူပြီးဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူကိုမျိုးက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပထမအဆုံးနိုင်ငံခေါင်းဆောင်တူအဖြစ်ရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ကိုရန်ကုန်မြို့မှာလည်းတက်ကြလှုပ်ရှားသူတချို့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့လမ်းနေပေါ်မှာကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ဓာတ်ပုံတွေကိုလူငယ်တချို့ကမီးရှို့ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါလေ
။အမေရိကန်အာကာသစူးစမ်းလေ့လာရေးဖွဲ့ NASA ကမကြာသေးခင်ကအာကာသရဲ့လွှတ်တင်ခဲ့တဲ့အာကာသစူးစမ်းရေးမှန်ကြောင်း James Webb ကိုစအသုံးပြုဖို့အတွက်ရွှေတုတ်ထားတဲ့သူ့ရဲ့ပန်းပွင့်ပုံမှန်ချက်ကြီးကိုစနေနေ့မှာဖွင့်ပေးလိုက်ပါပြီ။ဒီမှန်ချက်ကိုရွှေမျက်လုံး Golden Eye လို့သိပ္ပံပညာရှင်တွေကခေါ်ဝေါ်ကြပါတယ်။ဒီမှန်မြောင်းကမှန်ကြီးကိုအေးအေးတန်ခဏလေးပေါ့ပါတဲ့ beryllium နဲ့လုတ်ထားတာဖြစ်ပြီးဆက်တကံပုံရှိတဲ့အပိုင်း18ပိုင်းပါတဲ့မှန်ကိုရွှေလွှာတုတ်ထားတာပါခောက်ထားတဲ့ James Webb မှန်ပြောင်းရဲ့နောက်ဆုံးအစိတ်ပိုင်းဖြစ်တဲ့22ပေးရှိတဲ့ကြီးမားပြီးအသေးစိတ်မြင်နိုင်တဲ့ဒီမှန်ကိုခောက်ထားရကနဲ့ American နိုင်ငံ Maryland ပြည်နယ် Baltimore ထိန်းချုပ်ရေးစခန်းကနေဖွင့်ပေးခဲ့တာဖြစ်ပါတယ်ဒီ James Webb ဟာတိတ်ကြီးမားတဲ့အတွက်ဒုံးပြန်နဲ့ထည့်လို့ရအောင်သူ့ကို Origami ဆက်ကူခောက်တဲ့ပုံစံမျိုးခောက်ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကပြတ်လွတ်ပေးခဲ့တာပါမှန်ရဲ့ကြီးနဲ့တိတ်ပံတိုင်းတိုင်ကြီးကရိယာလေးကိုမထိခိုက်အောင်အကာအကွယ်ပေးထားတဲ့တင်းနစ်ကစားကွင်းရဲ့အကာကတော့ဒီသတင်းပတ်အစောပိုင်းကပဲဖြည့်ပေးခဲ့တာဖြစ်ပါတယ်
။ကွင်းလွန်သူအမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်ဟောင်းဟယ်ရီရီကိုထောက်ဂါရဝပြုအောင်မိွယ်အခမ်းအနားတစ်ရက်ကိုစနေနေ့ကနေဗာဒါပြည်နယ်လက်စ်ဗီဂတ်မြို့မှာကျင်းပခဲ့ရမှာသမ္မတနှုတ်အပါဝင်ထိပ်တန်းဒီမိုကရက်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အောင်မိွယ်အခမ်းအနားကိုသမ္မတဂျိုးဘိုင်ဒန်၊ဒုသမ္မတကမလာဟဲရစ်၊သမ္မတဟောင်းဘရက်အိုဘားမားနဲ့အခြားထိပ်တန်းဒီမိုကရက်ခေါင်းဆောင်တွေဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီအထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာတို့တက်ရောက်ခဲ့တာတွေ့ရပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြတာဖြစ်ပါတယ်။အခုတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာခီးစဉ်ဆိုင်ရာသုံးသက်ချက်သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်ပေါ်ပြည်တွင်းပြည်ပကန့်ကွက်ဝေဖန်မှုတွေနဲ့ပတ်သက်လို့ကမ္ဘောဒီးယားကကာကွယ်ပြောဆိုပါတယ်။ခီးစဉ်အတွင်းမြန်မာစစ်ကောင်ဆောင်နဲ့တွေ့ဆုံပြီးဖမ်းဆီးခံအရသာဆွေရခေါင်းဆောင်တွေနဲ့မတွေ့ခဲ့တာကြောင့်အာဏာသိမ်းစစ်တပ်ကိုအသိအမှတ်ပြုလက်ခံရရောက်မှာစိုးရိမ်နေတဲ့အပေါ်မှာလည်းကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကခီးစဉ်အဆုံးသတ်စနေနေ့မှာတုံ့ပြန်ပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာလက်တွေ့မှာဘလို့အကျိုးရလဒ်တွေရှိခဲ့ပါသလဲ။ဒီအပေါ်အာဆီယံရေးရာကျွမ်းကျင်သူမမိုးသူစာမြမရေးသုံးသတ်သူဦးရဲထွန်းနဲ့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးတို့ကိုကိုဝင်းမင်းဆက်သွယ်မိမြန်တင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဘရက်ဆန်ခွန်က
ဒီမိုမန့်ချကတတူစကောတိကနာတိကပတောပမ်ပင်ကာနီ
ဒီခီးစဉ်ဟာစစ်ကောင်စီကိုအသိမှတ်ပြုသွားတဲ့ခီးစဉ်မဟုတ်ပါဘူး။နိုင်ငံဆက်ဆံရေးတွေစောင့်ရမယ့်ကိစ္စတွေကိုဆက်လုပ်ဖို့သွားတာပါ။ကမ္ဘောဆက်ဆွကြည့်တာမကောက်ပါဘူး။တခြားလူတွေနဲ့လည်းဝန်ကြီးချုပ်ကတွေ့ပေမတောင်းခဲ့ပါဘူး။ဒါကလည်းတဆင်ချင်းသွားဖို့လူတွေလို့ဝန်ကြီးချုပ်ကယုံကြည်ထားလို့ပါ။လည်းလမ်းမီတော့အသေးကိုပဲခုပြီးတောင်းပြရဖို့အဓိကယူရတာဖြစ်ပါတယ
်ဒီပေါ်စင်ကာပူခြေဆိုင် ICS Yusuf Ishak Institute ကမြန်မာလေ့လာရေးအစီအစဉ်ကူတွဲညှိနှိုင်းရမှုမမိုးစုစားကလည
်းရလာရလို့တော့အတိအကျအသေးပင်မဖွင့်ကျင်ပါဘူး။ဘာကြောင့်လဲဆိုတော့ခရီးစဉ်အပြီးမှာထုတ်ပြန်တဲ့ကူတွဲသတင်းကြေညာချက်ပေါ့နော်။အဲ့ဒီအထဲမှာတော့တိဆက်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ဘာတွေကိုဆက်လက်ဆောင်ရွက်သွားမယ်ဆိုတော့အစီအစဉ်မျိုးတွေတော့အဲ့ဒီအထဲမှာထည့်သွင်းပြီးတော့ဖော်ပြထားတယ်။ဒါတွေကလက်တွေ့အကောင့်ထဲပေါ်တဲ့အနေအထားကတော့မရောက်သေးပါဘူး။အဲ့တော့အလုံးနဲ့တက်တယ်ပြဖို့တော့အားလုံးကတော့စောင့်ကြည့်နေကြလိမ့်မယ်လို့ထင်ပါတယ်
။ဒါပေမဲ့အခုခီးစဉ်မှာအမြတ်ထွက်ခဲ့သူကတော့စစ်ကောင်စီပါလို့မြမရေးလိလာသုံးသက်သူအေးထွက်ကဆိုပါတယ်
။တူတူချာချာတိတိတာတာရလတ်ကတော့နတ်စကာကနိုင်ငံရေးအရာနည်းနည်းဂုံသိက္ခာတက်သွားတာပေါ့ပြီးခဲ့တဲ့ကာလတွေမှာအာဆီယံကနတ်စကာဥက္ကဋ္ဌအပါအဝင်အတူဆုံးဖြတ်ထားတဲ့ high consensus ပေါ့နော်တော်တူချက်၅ချက်ကိုအကောင့်ထဲမဖော်လို့သူ့ကိုအာဆီယံအသင်းအစည်းအဝေးတွေတက်ခွင့်မူပါပိတ်ထားတာလေ ไปถ้าในทางนี้ปีรอกูเอเชียโอกาสเด็ดเปียงตัวเลยขาจรโอกาสกูนายกลาบีรอเปียงเบียร์ลาบีรอนาซากาโอกาสตุยรากาเป็นท่าวเนสเซตเดปิวายลาอันนั้นเรื่องเปียงบีกเรียเป็นยังไงกองจอมมาลาไม่ตุยบูแต่ประมาณนั้นลาตุยราพิเตอนาซากาตะกาจีเมสเวนอดากากงไดขาตะคู่เปลี่ยนเตะลาเดตะโบโบเนาะตัวต่อ
เปลี่ยนไปแล้วอสีเวจะขึ้นยามล่ะสุดากาတော့ไม่เตจาได้ဘူးသူတို့เอเชียအဖွဲ့ထဲမှာပြန်ပြီးတော့ဒါတော့ဆွေးနွေးရလိမ့်မယ်ထင်တယ်ဒီနေရာမှာပြည်သူပါတီဥက္ကဋ္ဌဦးကုတ်ကြီးကလည်းကမ္ဘောဒီးယားဘက်ကသူနီးသူဟန်နဲ့လမ်းစာဖွင့်ခဲ့တာလို့သုံးသပ်ပါတယ်ဟိုဒီခင်းစဉ်မဆောက်ခင်မှာကလေးကဒီကမ္ဘောဒီးယားဝန်ကြီးချုပ်ရောပြီးတော့အထူးကိုယ်စားလှယ်ပြင်းနေလာမယ်နိုင်ငံသားရေးဝန ပြီးပြောတာကိုကျွန်တော်သတိထားမိတယ်။ဆိုတော့ဒါကြောင့်မလို့အာဆီယံရဲ့အချက်၅ချက်ပါတဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်ဖို့ကိစ္စမှာအရင်ဘရူနိုင်းဥက္ကဋ္ဌလက်ထက်မှာလည်းအကောင့်ထဲမပေါ်ခဲ့တဲ့အခါကျတော့ဒါကမ္ဘောဒီးယားကဥက္ကဋ္ဌတောင်းယူရတဲ့တက်တန်းမှာဒါသူ့အနေနဲ့ဟိုချင်းကပ်မှုပုံစံတစ်မျိုးနဲ့ဝင်ရောက်လေပတ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်မလို့လေပူးတွဲကြေညာချက်မှာဒီငိမ့်ချမ်းရေးအပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးတော့အထူးပြုပြောတာတွေ့ရတယ်။နောက်တစ်ခုကတော့ဒီအကြမ်းဖက်မှုတွေပဲအသေးသေးကနေဆွတ်ချနိုင်ဖို့နဲ့အာဆီယံထူးကိုယ်စားလှယ်ရဲ့အချက်၅ချက်ပါအာဆီယံသဘောတူညီချက်ဆောင်ရွက်ဖို့ကိုဒီဘက်ကလည်းပံ့ပိုးကူညီမယ်လို့ပြောတော့ဒီအာဆီယံထူးကိုယ်စားလှယ်တာရောက်လေပတ်ဖို့တော့လမ်းကြောင်းပွင့်သွားတယ်လို့မြင်ပါတယ
်။အခုလိုအချိန်တွေမှာစစ်ကောင်စီဘက်ကလက်တွေ့အကောင်အထည်မပေါ်တာမျိုးအရင်လိုမဖြစ်စေပဲရှေ့မှာတိုးတက်မှုတွေလိုချင်တော့အာဆီယံဘက်ကရုတ်မဲ့လမ်းပြမျိုးကိုအသေးစိတ်ချပြဖို့လိုပြီလို့မမိုးသူစားကထောက်ပြပါတယ
်။ဒီအချက်ကြီး၅ချက်ကဘယ်လို detail တွေဆက်ပြီးတော့ဆောင်ရွက်သွားမလဲဆိုတာတော့အာဆီယံအနေနဲ့ဆွေးနွေးရတော့မှာပေါ့လေ။ဘာကြောင့်လဲဆိုတော့ဒီ invite ခန္ဓာကတော့လည်းပြီးသွားပြီပေါ့လေ။ဒီ humanitarian assistance ကိုလည်းဘယ်လိုအသေးစိတ်ဆက်ပြီးတော့မှညှိနှိုင်းဆောင်ရွက်သွားမလဲ။နောက်ပြီးတော့မှဒီကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ပေါ့နော်အခုဆိုရင်ဒေါက်တာနိုလင်းဟေစာလည်းခန့်အပ်ခဲ့ပြီးပြီဆိုတဲ့အခါကျတော့လည်းဒေါက်တာနိုလင်းဟေစာနဲ့အာဆီယံအလဲကျဥက္ကဋ္ဌရဲ့ခန့်အပ်ထားတဲ့အထူးကိုယ်စားလှယ်နဲ့ဘယ်လိုဆက်ပြီးတော့ဆွေးနွေးစကားပြောမလဲနောက်ပြီးတော့မှမြန်မာနိုင်ငံနဲ့အဲ့လိုနှစ်နိုင်ငံဆက်ဆံရေးအနေအထားမှာကိုယ်စားလှယ်တွေအနေနဲ့ပေါ့နော်ဟိုမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းဆက်ဆံနေတဲ့တရုတ်နိုင်ငံလိုနိုင်ငံမျိုးမှာဆိုလို့ရှိရင်လည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အထူးကိုယ်စားလှယ်မစ္စတာဆွန်ဂိုဆီယန်လိုလူစားမျိုးပေါ့နော်အဲနောက်ပြီးတော့မှဂျပန်နိုင်ငံအနေနဲ့ကြည့်မယ်ဆိုရင်လည်းဂျပန်အစိုးရကိုကိုစားပြုသူမဟုတ်တော့လဲမြန်မာနိုင်ငံရဲ့လူသားချင်းစာနာထောက်ထားဖို့ဆိုင်ရာအနေအထားတွေလာရောက်ကူညီပေးခဲ့တဲ့ဂျပန်နိုင်ငံရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဒီလိုပဲပါဝင်ခဲ့တဲ့ဂျပန်နိုင်ငံကမစ္စတာဆာဆာကာဝါလိုလူမျိုးပေါ့အရေးပါတယ်ပေါ့နော်တူချင်းစီကြိုးပမ်းနေမဲ့အစားအားလုံးကနေပြီးတော့မှညှိနှိုင်းပြီးတော့စီစီလုံးလုံးညီညီညွတ်ညွတ်နဲ့ဝိုင်းဝန်းဖြည့်ရှင်းပေးနိုင်ဖို့အတွက်ကိုပေါ့နော်စုစည်းညှိနှိုင်းပေးနိုင်တဲ့အခန်းကဏ္ဍကအာဆီယံမှာရှိပါတယ
်။ဒီချိန်ထဲမှာမြန်မာစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအလေးထားဖော်ပြခဲ့ပေမဲ့သူတို့လုပ်ချင်တဲ့ပုံစံနဲ့ဒါပြောခဲ့တာပါလို့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါတယ်။
ကိုဝင်းမြင့်ပါရှင်အခုကတော့မြန်မာပြည်တွင်လူခွင့်ရဲ့အခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအသံစီစဉ်ကိုနားဆင်ပါရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်ရဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် Focus စီစဉ်ကနေစူးစိုးလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။မြန်မာနိုင်ငံကမြို့ကြီးတွေရဲ့လမ်းတွေမှာစစ်တပ်က Facebook စစ်ဆေးတာနဲ့အကြမ်းဖက်လုပ်ရက်တွေကိုနေ့စဉ်လုပ်နေဆဲဖြစ်ပါတယ်။စာဝတ်နေရေးအတွက်အပြင်ထွက်အလုပ်လုပ်နေရတဲ့သူတွေကတော့ဘေးကျန်နေတဲ့နဲ့ဇောင်ပိတ်ရန်ရှာခံနေရတယ်လို့ဒုသံကပြောပြကြပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာပြည်သူတွေဟာအကြောင်းမျိုးမျိုးကြောင့်အပြင်ထွက်ရင်တောင်အထိတ်တလန့်နဲ့သွာလာနေရပါတယ်။လုံခြုံရေးကင်းချထားတာတွေအကြမ်းဖက်ဖြိုခွင်းတာတွေဖမ်းဆီးတာတွေနဲ့ချိပါနှောက်ယှက်တာတွေကကြောက်လန့်မှုတွေကိုဖြစ်ပေါ်လာစေခဲ့ပါတယ်။မဟန်နီကအသက်20ဝန်းကျင်မိန်းမငယ်တဦးဖြစ်ပါတယ်။အသေးစားငွေချီးလုပ်ငန်းမှာလုပ်ကိုင်နေတဲ့သူမကချင်းငွေယူထားတဲ့သူတွေစီကို နေစဉ်စိုက်ကဲတစ်စီးနဲ့သွားလာနေရသူပါဒီလိုသွားလာနေရမှာစစ်ကောင်စီရဲ့စစ်ဆေးရေးနေရာတွေနဲ့နေစဉ်ရင်ဆိုင်ရပါတယ်။
ကောင်းမှုတွေလာရင်ဖြစ်တာလို့ပါလို့ဆိုလို့ဆိုရင်အဲ့လိုနေရင်ဆိုလို့ဆိုရင်ပူဆိုးတယ်လေကျုံကကြတော့လည်းမသွားလို့ကလည်းမဖြစ်ပြောင်းအဲ့မျိုးသွားရရရင်ပြုစင်ပြေးပိုင်းဆင်းရတာကြီးရေပေါ့နော်အမှိုက်ဆိုင်မလို့မချုပ်ဖြစ်တယ်ပေါ့မှာရဲ့ဖေးရှင်မှာမှာချင်းမဲဆိုတာမသိတော့လေအဲ့တော့ထိတ်စလန့်နဲ့သွားနေရတယ်ပြုစင်သူတို့ကြိုက်တဲ့ခါကျလို့ဆိုရင်သူတို့ရဲ့ဆက်စည်ရေးစီတ
ကျွန်တော်တို့ရဲ့ဆက်ကောင်စီကိုတင်ပြပြီးတော့အခြေအနေလိုပဲစာဝတ်နေရေးအတွက်မဖြစ်မနေအပြင်ချွတ်ရတဲ့ကိုသားကြီးကလည်းစက်ကောင်စီရဲ့ဖမ်းဆီးမှုတွေကြားကပဲရန်ကုန်မြို့လန်တာယာမျိုးနယ်ထဲမှာတုံပင်းဆွဲနေပါတယ်လန်တာယာမှာအဇိုဘာလာအကျွင်ကြီးညာလိုက်တဲ့စိုက်ကဲမစီယာအမိကြောင့်ကိုသားကြီးရဲ့အလုပ်ကပို့ပြီးခက်ခဲလာခဲ့ရပါတယ်ဒီလိုတမ်းမြစ်တဲ့အထက်မှာ
ဒီမဆက်တောင်းရနေရတယ်မှာရှာတာဘူးရတယ်ကျွန်တော်တို့ဒီလက်ကြီးတော့ရတာတော့တိတ်မပေါ်လို့ဟိုပေါ်ပေါ်နဲ့မသွားရတော့မဟုတ်ရဲ့သူကြီးရဲ့ဟိုအဝေးနေရာကိုခန်းကြီးတာရောတော့ငါလူရမှုရရှိရတယ်ခါကျတော့ကျွန်တော်တို့ရဲ့ဟိုမလုံးကြုံဘူးတော့တုံးမင်းဆင်းရတာအခုလက်ကြီးပုံကံလည်းတော့ဆင်မပြေဘူးပေါ့အဲ့တော့အလုပ်ရတယ်မှာတောင်းဖို့ဆိုတာလည်းအခုချိန်ကာလနဲ့ဆင်မပြေဘူးလေအလုပ်ကအပ ီကနေ့ဇူလိုင်လ16ရက်နေ့ကပေါက်ကွဲမှုတစ်ခုဖြစ်ပေါ်လာ
တယ်။စစ်ကောင်စီရဲ့လက်စစ်ရုံမှာအလုံးလုံးနေတဲ့မမိုးမိုးကတော့လက်စစ်ရုံတွေမှာမကြခဏပေါက်ကွဲမှုဖြစ်တဲ့အကြောင်းရုံသွားရတာတိမ်မင်းစီသွားနေရတယ်လို့ခံစားရတယ်လို့ဆိုပါတယ်။သူမကစစ်တပ်ကအာဏာသိမ်းစကစီဗီယံဝင်ထားသူတူဖြစ်ပြီးမိသားစုစာဝတ်နေရေးလုံးဝအဆင်မပြေတဲ့အဆုံးမှာအလုပ်ပြန်ဝင်လုပ်ဖို့ဆုံးဖြတ်ချက်ချခဲ့ပါတယ
်။အလုံးကဘယ်လိုဖြစ်နေလဲဆိုတော့ကဘာစာဝတ်နေရရှိတယ်လေ။ဒါတလားနှစ်လားလည်းမဟုတ်ဘူးဆိုတော့ကြာလာတော့အဲ့တော့ဖြစ်စီရပါဘော။ဘောတော့အမေဟိုဆင်းဆင်းတော့ရှင်နေတယ်ကြောက်နေရတော့ဘောကြောက်နေဆိုတာသူများဒီစားယုံနေမှာဌာနဆိုင်ရာတော်များမှာအဲ့လိုမျိုးအတန်များကြာနေတယ်။အဲ့တန်ဒီကြာလူတဲဆွဲမှုလည်းရှိရောကျောင်းတွားရဲ့ကဂိဟာရီပြန်လာတယ်ပြရဲဆိုတာချိန်မလုံးကြုံမှုတွေရောအစုံဝဲပေါ့ဖြစ်ရရောရှိတယ်ကိုကဘာလုံးနာတန်ဒီကသူသူပဲအများကြီးစီရင်လုပ်တယ်သူရဲ့ဘုံဘာမှုတွေရှိနေတယ်လို့တတတူတွေမှာလည်းဒီမှလို့ရှိနေတာပဲအတန်ကြီးရောအတန်ကြီးရဲ့အဓိက
ဒီနေ့စက်တင်ဘာလ9ရက်တော်သလင်းလဆန်းရက်နေ့မှာဆက်ရ
အမျိုးသားညညရဲ့အဆိုအရအန်ယူဂျီကစက်တင်ဘာလ9ရက်နေ့မှာခုခံစစ်ဆင်တင်ပြီးပြည်သူအုံကြွမှုတွေကိုခြေလက်မျိုးပြနဲ့နိုင်ငံတော်မှာတပြိုင်နက်တည်းလှုပ်ဆောင်မယ်လို့ကြေညာခဲ့ပါတယ်။အန်ယူဂျီကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ9ရက်နေ့ကနေဒီဇင်ဘာလ6ရက်နေ့အထိမြန်မာနိုင်ငံမှာပေါက်ကွဲမှု186ကြိမ်ပြည်သူ့ကုကံတော်လှန်စဉ်286ကြိမ်နဲ့လက်နက်ကင်တိုက်ပွဲ50ဖြစ်ပွားခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPB ရဲ့ထုတ်ပြန်ထားချက်အရတော့စစ်ကောင်စီလက်ချက်ကြောင့်2022ခုနှစ်ဇန်နဝါရီလ4ရက်နေ့အထိကျဆုံးသူ1439ဦးနဲ့9ရက်နေ့အထိဖမ်းဆီးချုပ်နှောင်ထားသူ8389ဦးရှိပါတယ်။စစ်ကောင်စီကစက်တင်ဘာလ9ရက်နေ့တုန်းကတန်တမန်နေနဲ့ပြုလုပ်တဲ့ဒရင်းစာရှင်းလင်းပွဲမှာတော့ဖေဖော်ဝါရီလကနေဩဂတ်လအထိ PDF လက်ချက်ကြောင့်အကြမ်းဖက်တပ်ခံရသူ993ဦးဒဏ်ရာရရှိသူ1312ဦးရှိရလို့ပြောထားပါတယ်။ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့ပြည်သူ့တော်လှန်ရေးအင်အားစုတွေအတွက်စစ်ဘက်ဆိုင်ရာကျင့်ဝတ်စည်းကမ်းမှာတော့ပြည်သူ့အကျိုးစီးပွားနဲ့အသက်လုံခြုံမှုကိုထိပါစေမယ့်စစ်ရေးလှုပ်ရှားမှုတွေကိုရှောင်ကျဉ်ဖို့နဲ့ကုကဲမှုအစဉ်အဆက်ရဲ့အမိန့်ညွှန်ကြားချက်တွေကိုတိကျစွာလိုက်နာဖို့လမ်းညွှန်ထားပါတယ်။မန္တလေးမြို့ပေါ်ကရဲစခန်းအပါအဝင်အာနာရှင်ရဲ့ဆက်ဆက်တောက်တံတွေကိုတိုက်ခိုက်နေတဲ့ JMPDF Justice Mandalay People Defense Force ကပြောရေးဆိုခွင့်ရှိသူကတော့
ဆက်နိုင်ကျွန်တော်တို့ပြည်သူ့ ဒီနေ့တို့တင်ရမှာအများကြီးလုပ်ကြည့်ရဘောပေါ်မှာရဲ့ဥပမာတစ်ခုအနေနဲ့ပြောပြရမယ်ဆိုရင်ဒီနေ့ကျလာဒီနေ့ပေါ့နော်အဲ့ဒီမှာဆိုကျွန်တော်တို့လုပ်စရာမစ်ရှင်တွေအများကြီးရှိပါတယ်အဲ့ဒီမှာမှာကျွန်တော်တို့နှစ်ခုသုံးခုလောက်ပြင်ရှင်းရသွားပါတယ်ဗျာဘာဖြစ်လဲဆိုပြူတွေရတာအများကြီးပါအဲ့ဒီမှာမထွက်တဲ့မှာလည်းထွက်ကြတဲ့ပြူတွေအများကြီးရှိတယ်ဒီလိုပြောနေတာကတော့တကယ်လို့ကျွန်တော်တို့ကအဲ့အခွင့်အရေးတို့မိသားစုတို့ဟိုတာဝန်သားတို့ကျွန်တော်တို့တတ်ဆိုင်ခြင်းဒီလိုဖြစ်မှဆိုတော့အားလည်းပြကြပြောစင်ပါတယ
်ကမ္ဘာနိုင်ငံတွေရဲ့ငြိမ်းချမ်းရေးကိုဖော်ပြတဲ့အညွှန်းကိန်း Global Peace Index မှာလည်းမြန်မာကအဆင့်128ကနေ131ကိုကျဆင်းသွားခဲ့ပါတယ်ဒီအညွှန်းကိန်းမှာနိုင်ငံပေါင်း163ခုပါဝင်ပြီးနိုင်ငံတစ်ခုချင်းစီရဲ့လုံခြုံမှုနဲ့လုံခြုံရေးပြိပခဖြစ်ပွားမှုနဲ့စစ်စင်ရေးအခြေအနေပေါ်မူတည်ပြီးတိုင်းတာခဲ့တာဖြစ်ပါတယ်။နောက်တစ်ခုက Economist Magazine ရဲ့နှစ်ဆင့်ထုတ်ပြန်ချက်အရလုံခြုံစိတ်ချရတဲ့မြို့တော်အဆင့်မှာလည်းရန်ကုန်မြို့ကနောက်ဆုံးအဆင့်ကိုရောက်သွားခဲ့ပါတယ်။ပြစ်ခတ်တိုက်ခိုက်ဖမ်းဆီးမှုတွေကြားကလူအခွင့်ရေးအခြေအနေနဲ့လွတ်လပ်စွာသွားလာလှုပ်ရှားခွင့်နဲ့ပတ်သက်ပြီးလူအခွင့်ရေးကျွမ်းကျင်သူကိုနစ်ကီဒိုင်မွန်ကတော့
ပေါ်လာရင်းနဲ့သူကဖိနေတဲ့ကျွန်တော်စတဲ့ရဲ့ဆောင်ဖိနေမှုတွေနဲ့ပေါ်လာရင်းနဲ့အမြဲဟိုထိတ်ခိုက်တွေ့ရတယ်ရှိနေတဲ့ခါကျတော့ဟိုဘယ်နေရာမှာဒါမလုံးကြုံလို့ပြောလို့ရတို့ပြည်သူတရားလုံးဝဒါမလုံးကြုံတဲ့အနေအထားမှာရှိရဲဒါစစ်ပွဲဖြစ်နေတဲ့အနေအထားအဲ့တော့ပြည်သူလူထုကဘာလို့ရမလဲဆိုရင်ခုနမချစ်မနေသွားတဲ့လူတွေကကိုယ်လုံးကြုံရင်းကိုကိုယ့်ပတ်ကိုဆင်ကျင်ဖို့လိုတယ်အလုပ်ပိတ်ရေးရှိုးကနေပြောမယ်ဆိုရင်ဒါစစ်ဖြစ်နေတဲ့အနေအထားမျိုးပေါ့နော်တိုက်ခိုက်နေတဲ့မြို့ပေါ်တွေမှာလည်းတိုက်ခိုက်နေတဲ့အနေအထားမျိုးဖြစ်တဲ့ခါကျတော့လူပိတ်ရေးရှိုးပေါ့ကဒါဟိုရှိနေတာပဲဒါနှစ်ပတ်စလုံးမှာဟိုလားနေတာများတာပဲဟိုဘယ်သူကပုံပြီးတော့ချုပ်ဖောက်လဲဆိုတော့ဟိုဘယ်သူကပုံပြီးတော့ဟိုချုပ်ဖောက်လဲဆိုတဲ့ပုံပါပဲမူတည်ရပေါ့နော်ဟိုအနေနဲ့များတော့ရှိတယ်အဲ့တော့ဒီမှာတော်လိုင်းရေးသမားတွေကတော့ခုနပြည်သူကနေပြီးတော့တော်လိုင်းပေါက်ပါလာတာဖြစ်တဲ့ကြောင့်မို့တော့ဘာဖြစ်လဲဆိုရင်ပြည်သူကတော့ဟိုကဟိုတိကျတိကျလို့ပြည်သူတွေဟိုလားဆုံးဆုံးပါစီတော့ဆိုပြီးတော့ရည်ရွယ်ချက်နဲ့လုပ်တာမျိုးမရှိဘူးလို့ပြောလို့ရတယ်အဲ့ဒါချက်ဖက်ဆိုတဲ့ကတော့ဟိုလားတော်လိုင်းရေးဆိုတာပြည်သူကနေလာတဲ့ကျွန်တော်တို့ရောပြည်သူဘောတော့ဒီအရသားတွေကိုပြမှတ်ထားပြီးတော့ဟိုဆက်လာခဏစီးတာတစ်တာခတ်တာဟိုအဲ့ဒါတွေအကုန်လုံးချိုးလို့မှုတွေအကုန်လုံးတို့လုံးဘောအဲ့အဲ့နှစ်ခုကတော့ကွဲပြားစီကွဲပြားပြတ်တည်ရတယ်ကျွန်တော်ပြောလို့ရတော့
မဟန်ကြီးကတော့ရုတ်တရက်ပောက်ကွဲမှုတွေဖြစ်တာကြောက်ပေမဲ့လက်တလုံးရှင်ဆိုင်နေရတာကစစ်ကောင်စီတပ်သားတွေရဲ့ထိကပားရှိပါပြောဆိုမှုတွေလို့ဆိုပါတယ်ဒီလိုမတရားမှုတွေကိုကြိတ်ခတ်နေရတဲ့သူမအတွက်ကတော့မြို့ပြတိုက်ခိုက်မှုတွေကိုအပြစ်မမြင်ပါဘူး
တကယ်ဝင်တော့ IPDF တွေကနေပါသူတို့ပောက်ကွဲဖြစ်တဲ့ပောက်ကွဲလုပ်တဲ့အခါကျရင်တော့မတော်ဘူးဟာညီမကအမနင်းစီလို့ထိခိုက်ခဲ့မယ်ဆိုရင်ပေါ့နော်ညီမတို့ရောအပြစ်မမြင်ဘူးပေါ့ဒါသူတို့ဘက်ကနေပဲညီမတို့ရည်ရွယ်ချက်စစ်စစ်လုပ်တာမဟုတ်ဘူးလေဒါညီမတို့ကလည်းသူတို့လုပ်မယ်လို့ပြောတဲ့ဟာကိုမတော်တဆရောက်ပြီးတော့ထိခိုက်တာဒါမတော်တဆလို့ပဲယဉ်နေပေါ့နော်ကိုယ်ဘက်ကိုစူးစမ်းပြီးတဲ့အတွက်ကြောင့်ပေါ့နော်သူတို့ရောလုံးဝအပြစ်မမြင်ဘူ
းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးချင်တွေကြောင့်နာမည်နဲ့အတန်တချို့ကိုကြောင်းလဲအုံပြုထားပါတယ်ဒိုးတန်အတန်နဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေတင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အဆိုတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio စီစဉ်မှာလည်းစနေနေ့ည9:00ကနေ10:00ပြင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00အတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်လို့သူရှင်တွေကပံ့ပိုးပူညီပါပြီး Frontier မြန်မာနဲ့ Foundation Fusion Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအတန်စီစဉ်ကိုနားဆင်ကြည့်ရတဲ့ကျေးဇူးတင်ပါတယ်ရှင်။
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကတရားစစ်တွေရှိသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ9ရက်တင်းတင်းကြပ်ကြပ်မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ3249ရုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရပါမယ်ဒီနောက်မှာတော့
လုံးနေချေဘောနော်မြန်မာမင်းကြီးတွေဘူးလေအင်ဝန်တီနော်ပလောင်ချတီရတယ်မနေ့ကဘောနော်ဇန်နဝါရီ3ရက်နေ့မှာဟိုမြန်မာကြီးခွေးဝန်တီနော်ကနဲ့ညစစ်တနာကြီးဝန်တီချီဘောနော်ဒီမျိုးဟာဘောအမဒီ
တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းများစုစည်းတင်ပြချက်မှာနားဆင်ချရပါမယ်ရှင်အခုရေဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပြပါမယ်အနောက်နိုင်ငံတွေရဲ့ဒီမိုကရေစီနဲ့အပြန်တရုတ်ကလည်းသူ့ရဲ့စနစ်ကဒီမိုကရေစီစနစ်လို့ပြောဆိုလိုက်ပါတယ်။သူ့ဒီမိုကရေစီစနစ်ကအလုပ်ဖြစ်တယ်လို့လည်းပြောပါတယ်။တရုတ်ပြည်သူလူထုကရောဘယ်လိုသဘောထားပါသလဲ။အနောက်ကပြောတဲ့ဒီမိုကရေစီနဲ့ရောဘာများကွာခြားပါသလဲ။ဒီသတင်းပတ်ရဲ့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတော့1990ပြည်နှစ်ရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမဲဆန္ဒနေမြေကရွေးကောက်ခံခဲ့ရတဲ့လွတ်တော်မှဒေါက်တာတင့်ဆွေနဲ့ဥတည်မောင်တန်မင်းမြန်တင်ပြထားပါတယ်ရှင
်ဒီစမှာ9ရက်နဲ့10ရက်နေ့တွေမှာအမေရိကန်သမ္မတဘိုင်ဒန်ကဒီမိုကရေစီထိပ်သီးညီလာခံတရားကိုကျင်းပခဲ့ပါတယ်အဲ့ဒီလိုမကျင်းပခင်မှာပဲတရုတ်နိုင်ငံတော်ကောင်စီအနေမှာကျွန်တော်တို့စာတမ်းဆောင်ထုတ်ပြန်ခဲ့ပါတယ်။လုံးဖြစ်တဲ့ဒီမိုကရေစီလို့အတိတ်ပဲရတဲ့စာတမ်းမှာဒါဝိဒ်ဆွေကတရုတ်ဒီမိုကရေစီအကြောင်းကိုရေပူရချုပ်ငုံပြီးတော့ပေါ့ရှင်းပြတာလေးနဲ့ဆက်အောင်ခင
်ဗျ။ဟုတ်ကဲ့။တရုတ်ပြည်မှာဒီမိုကရေစီမရှိတဲ့နိုင်ငံလို့ပထမကျွန်တော်တို့ပြောလို့ရပါတယ်။သူဟာဗဟိုတင်းကျပ်စွာချုပ်ကင်ထားတဲ့တနည်းအားဖြင့်အာဏာရှင်ဆန်တဲ့နိုင်ငံရေးစနစ်ကိုကျင့်သုံးတဲ့နိုင်ငံဖြစ်ပြီးတော့အလင်းသိတဲ့အခါမှာဒီမိုကရေစီစလုံးကိုထက်သွင်းသုံးကျွဲတာကိုကျွန်တော်တို့တွေ့ရပါလိမ့်မယ်။သူ့ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကို Chinese Communist Party ကို CCP ပေါ့နော်။သူ့ပါတီမှာအာဏာချုပ်ကင်ထားပြီးတော့သူ့အောက်မှာပြည်သူ့ဒီမိုကရေစီအာဏာရှင်စနစ်လို့သုံးတဲ့အတွက်ဒီမိုကရေစီဟာညီကမတ်တစာသုံးဆွဲကျင့်သုံးတဲ့နိုင်ငံလို့ခဏမှကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဒီရုပ်ကပြောတဲ့ဒီမိုကရေစီလာရလားကိုကြာကြည့်မယ်ဆိုရင်တော့ပြည်စီမအာဏာရှင်စနစ်ပေါ့နော်အဲ့ဒီမှာဒီရုပ်ကသူနည်းသူမှန်တဲ့ပြည်သူဒီမိုကရေစီဆိုပြီးတော့ကျွန်တော်တို့မော်စီတုံးကိုတိုင်းနော်ကျွန်တော်ကြမ်းတစ်ဆောင်ရေးခဲ့တာလေးရှိပါတယ်ပြည်သူလူထုအပေါ်မှာဆရာဦးတင်ဆွေပြောသွားတယ်လို့ကွန်မြူနစ်ပါတီအားဥဆောင်ရမယ်ဒီနေ့မှာပဲရန်သူပေါ်မှာတော့အာဏာရှင်စနစ်ကျင့်သုံးတယ်ဆိုတဲ့အစလာရှိခဲ့ပါတယ်ဒီမိုကရေစီဟာဆိုတော့ဆိုရှယ်တစ်ဒီမိုကရေစီမှာဆိုလို့ရှိရင်ဆရာပြောသလိုပဲကွန်မြူနစ်ပါတီရဲ့ဥဆောင်မှုအခန်းကဏ္ဍကိုအထူးပြုပြီးပြောလို့ရှိပါတယ်ဒီတော့တရုတ်ဒီမိုကရေစီကပြောတဲ့သဘောဟာကွန်မြူနစ်ပါတီရဲ့ဥဆောင်မှုကိုစိန်ခေါ်လို့ရတယ်စိန်အခေါ်ခံရဲတဲ့အနေအထားမှာဟောဒီမိုကရေစီရဲ့စနစ်ကရှိတယ်
ဒီကနေ့ဥရောပနဲ့ဒီစကန်ဒီနေဗီးယားနိုင်ငံကြီးမှာဖြစ်ထွန်းနေတဲ့ဆိုရှယ်ဒီမိုကရက်နဲ့ခုကျွန်တော်တို့တရုတ်ပြည်ရဲ့ဒီမိုကရေစီအမိုင်းကြောင်းကဆိုရှယ်လစ်ဒီမိုကရေစီနဲ့မတူပါဘူး။ဟုတ်ပါတယ်။ဒ
ါပေါ့န
ော်။ဟုတ
်ကဲ့။တော်တော်ကောင်းပါလေဆရာ။ဒီမတူတဲ့ပုံစံလေးတည်းကျွန်တော်တို့နည်းနည်းတောက်ကြဖို့လိုတယ်ထင်ပါလေ
။ဟုတ်ကဲ့ခင်ဗျာ။ဘောစီတုံးက People's Democratic Dictatorship ဒီကနေ့ဒီကနေ့ရှိတဲ့လူတို့ဒီကဒီမိုကရေစီအာဏာရှင်စနစ်ကိုသူကမော်စီရောရမယ်စတုံးပြီးတော့နောက်ဆုံးမှာဖွဲ့စည်းဖို့မှာပါလာပါတယ်။အဲဒီကြားထဲမှာကျွန်တော်တို့ဆိုရှယ်လစ်ဟိုအခုလည်းပဲအခုခေါင်းဆောင်တွေတခါတခါဆိုရှယ်လစ်အတုံးနဲ့သုံးညသုံးကြတယ်ခင်ဗျ။ဒါပေမဲ့ကွန်မြူနစ်ပါတီရဲ့ဥဆောင်မှုနဲ့အရေးပါမှုခိုးတော့တပြားသားမှဒီလိုမလျှော်ပါဘူး။ညာလည်းသူ့ရဲ့ပြည်တွင်းလိုအပ်ချက်ရာသူဘက်ကကြည့်တော့မှန်ကန်တယ်လို့ကျွန်တော်မြင်နေခင်ဗျာဒါကိုကျွန်တော်ပြန်ပြောပါဘူးအဲ့ဒါကြီးပြက်လိုက်ရင်ကျွန်တော်တို့ဟိုဟိုကိုယ်အဆောင်နဲ့မော်ရပစ္စည်းရပစ္စည်းတော့ဖြစ်နိုင်တယ်အတွက်ဒီဟာကိုအဲဒီပါတီတရုတ်ကွန်မြူနစ်ပါတီရဲ့ဥဆောင်မှုကိုခြံထားတယ် ကွန်မြူနစ်ဆိုရက်စလုံးနဲ့တိတိကျကျခြံထားတယ်ပါတီရဲ့ဥဆောင်မှုကဏ္ဍကလည်းအတိတ်ကျလိုက်တာပြီးတော့တကယ်လို့တဲ့ခါကျပေါ့နော်ဟိုစီဝိုင်းစနစ်ပေါ့နော်စီဒီနိုင်ငံရေးဆိုစီဝိုင်းပေါ့စီဝိုင်းစနစ်ကတော့ကွန်မြူနစ်နဲ့လုံအောင်မတူရဟာဒီနောက်ပိုင်းမှာပေါ့နော်ပဲကြောင်းလာပါတယ်ခင်ဗျအဲ့တော့ဒီကြားထဲမှာလည်းဟိုဒီမိုကရေစီပြောင်းလဲရေးကျောပမှုတွေရှိခဲ့ပါအားလုံးသိတဲ့တိုင်းပမာပြည်နဲ့မတိန်မြေ1989တရားနှင် square ဖြစ်ခဲ့တယ်2012အခုဆိုရင်10နှစ်တည်လက်ရှိသမ္မတခေါင်းဆောင်တက်လာတယ်10နှစ်ဒီ10နှစ်ကာလမှာကွန်မြူနစ်အမည်ခံပြီးတော့အာဏာရှင်စနစ်ကျင့်သုံးတယ်လိုရင်းလိုသူကနာကိုတမောင်သောပနာမဆွေးနွေးတယ်ပေါ့နော်စက်ကူပြူစာရမှာဒီမိုကရေစီအလုတ်ဖြစ်တဲ့ဒီမိုကရေစီဖြစ်တယ်လို့သုံးလုံးလာတယ်တမမဟိုပါနတ်တယ်လို့ရှာမှုလို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ဟုတ်တယ်ကွန်မြူနစ်နိုင်ငံတွေကိုကျွန်တော်တို့ကြည့်လို့ရှိရင်ပြုတ်ကျသွားတဲ့ခေါင်းဆောင်ပြန်တက်ရိုးထွန်းစံမရှိပါဘူးဒါတရုတ်ဘာတိုင်ရှောင်ပင်ကိုဖြုတ်လိုက်တယ်ပြန်တက်လာခဲ့တယ်ဟောအဲ့ဒီလိုတက်လာနိုင်တဲ့လမ်းကြောင်းမျိုးပွင့်နေတဲ့အမိုင်းကိုလည်းကျွန်တော်တို့သွားပြီးတွေ့ရတယ်ပေါ့နော်အဲ့ဒီတိုင်းမှာပဲဆရာခုနပြောတဲ့နိုင်ငံတော်ကဆရာထုတ်တဲ့ဆက်ပြီးစာသားမှာဆိုလို့ရှိရင်လေဒီအုပ်ချုပ်မှုသဘောအရာပါပါတဲ့ဒီမိုကရေစီစနစ်ကိုသွားမယ်အဲ့ဒါကိုလေသူကဒီတစ်ခုလုံးသဘောဆောင်တဲ့တစ်ခုလုံးဖြစ်စဉ်ဒီမိုကရေစီဆိုပြီး whole process democracy ဆိုပြီးအသုံးလုံးပြီးပြောလာတာကိုလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီဒီမိုကရေစီကတော့အနောက်တိုင်းကပြောတဲ့ဒီမိုကရေစီနဲ့ဘာတွေခွာတယ်လဲ
အတော်ချက်ပြန်အရေးကြီးတဲ့မိကုံဖြစ်ပါတယ်ပထမအဆုံးဟိုဆွေးနွေးရရင်ခေါင်းဆောင်ဆင်ဆက်ပေါ့နော်တိန်ရှောင်ဖိန်နောက်ဆက်ခံမဲ့ခေါင်းဆောင်တစ်ကိုသူတို့ကစနစ်တကျကြကြနနရွေးချယ်ပြီးလွှဲပြောင်းသွားတဲ့စနစ်တွေ့ပါတယ်အဲ့ဒီခေါင်းဆောင်တွေကလည်းအရေးချင်းတကယ်ရှိတဲ့လူတွေလို့ကျွန်တော်တော့မြင်တယ်အနည်းဆုံးကျွန်တော်တို့ခင်မိအတတ်ပညာအသိပညာရှိတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့တွေ့ဒီတရုတ်ရဲ့ခေါင်းဆောင်လွှဲပြောင်းမှုကိုကျွန်တော်ကတော့ချီးကျူးခဲ့တယ်ခင်ဗျတရုတ်ကအရေးချင်းရှိတဲ့လူကိုသူ့ပါတီညီလာခံကပဲရွေးသွားတယ်အဲ့တော့ဒါကိုကျွန်တော်ချီးကျူးရတာကမကြသေးခင်ကတော့သူလက်ရှိသမ္မတကအခုဆို10နှစ်နောက်ဆိုရတက်ပံဖြစ်မဲ့စနစ်ကိုပြောင်းလာပါတယ်ဒါဟာကျွန်တော်အမြင်ကတော့ဟုတ်သူ့နိုင်ငံအတွက်ကောင်းပါမလားလို့ကျွန်တော်တော့ဘေကွန်ကြီးကြီးထုတ်နေစေဖြစ်ပါတယ်ဟုတ်ကဲ့နောက်တစ်ခါဟိုတမောင်တန်မေးတဲ့နောက်ပိုင်းမေကွန်ကအော်ပါနော
်ဒီအုပ်ချုပ်မှုသဘောဆောင
်ဟုတ်ကဲ့
ဒီမိုကရေစီပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့ဒီအနောက်နိုင်ငံတွေမှာဆိုလို့ရှိရင်တော့ဒါကိုအုပ်ချုပ်မှုပြုပြင်ကြောင်းလဲရေးနဲ့ဆက်ဆက်ပြီးပြောတယ်နိုင်ငံသားတွေပါဝင်ဆုံးဖြတ်တဲ့ဆိုတော့ပြည်နိုင်ငံရဲ့ဒီမိုကရေစီပုံစံအုပ်ချုပ်မှုပုံစံနဲ့အနောက်နိုင်ငံနဲ့ဘယ်လိုကွာလဲဘာတွေကွာလဲ
ဟုတ်ကဲ့ကျွန်တော်မြင်တာကအခြေခံကိုကွာအနောက်နိုင်ငံတွေရဲ့ဒီမိုကရေစီဖြစ်ထွန်းမှုမှာဒီနေ့ဒီမိုကရေစီလို့ပြောဆုံးနိုင်ငံကြီးသုံးခုကိုကြည့်လိုက်အမေရိကလည်းပါဝင်ဗြိတိန်နိုင်ငံအဲ UK ပါဝင်နောက်အင်ဂျီယာပေါ့ဟောကြည့်လိုက်ရင်သူတို့ရဲ့ပြောင်းလဲမှုဖြစ်စဉ်တွေကဟိုတကယ်ဒီမိုကရေစီလို့ပြောတဲ့ဟိုနိုင်ငံရေးသိပ္ပံအရယူဆတဲ့ဒီမိုကရေစီစနစ်နီးနာသီအိုရီဒီအတိုင်းပဲဖြစ်ပါတယ်။တရုတ်ပြည်ကြတော့သူ့တိုင်းပြည်ကိုကမ္ဘာနံပါတ်1နှစ်နှစ်နေရာရအောင်လုပ်နိုင်လားပြောင်းလဲလာတယ်။လူတွေကချမ်းသာလာကြတယ်ပေါ့။ညာဘီလီယနာတွေဆိုရာနဲ့ချီချီတောင်းနေချီရှိတယ်။အဲ့တော့လူတွေကအဲ့ဒီအပေါ်မှာကျင်နေကြတယ်။ဟိုနိုင်ငံကသူ့တေသရအဲတချက်နှစ်ချက်လောက်ကျွန်တော်ကိုကပြပါမယ်1990ခုနှစ်မှာလုပ်တဲ့လေလာမှုကတရုတ်လူမျိုး55ရက်ခေတ္တမှာလက်ရှိရနေတဲ့ဒီမိုကရေစီတဲ့ပို့ပြီးတော့လိုချင်ရတယ်ပြောပါတယ်အဲချိန်ထဲမှာ86ရာခိုင်နှုန်းကတော့လက်ရှိပါတီရဲ့ဦးဆောင်မှုကိုအခက်နေ36ရာခိုင်နှုန်းကအခုကျွန်တော်တို့နိုင်ငံတွေလို့ပေါ့နော်ပါတီစုံရရင်ပြဿနာတွေစုံတာပဲလို့အဲ့လိုမြင်ကြတယ်အဲ့1990မှာ2001-2002မှာလေးလာမှာဖတ်လို့ရော96ရာခိုင်နှုန်းကလက်ရှိအနေအထားကိုသဘောကျရပါတယ် Okay. Now, so the Kuna found Sully, Leila Mubar, or Kona set Chaya Kaino, the Deal Muri, the Deal Muri Soraga, Leila Muluke, a participant in Europe, through a democracy in a Pietanari, Pishin, 90 Lutu Jokiyan. Having well, let's see, democracy, oh, Tikani, the Sedi, Mat Piba Soro.
ဒီရုပ်ရဲ့ဒီမိုကရေစီဟာ၆မှတ်ခွဲရအောင်ဟုတ်ကဲ့ခင်ဗျာပြောမယ်ငါအခြေတုံးတဲ့ဒီမိုကရေစီတွေမှာဆိုကွန်ပလက်ပါတီကပဲသူကပဲအနေဖြင့်တွေးပြီးလူလူကမဲပေးပြီးရွေးရတယ်အနေထားတွေမှာရှိပါတယ်ဆိုတော့အချို့မှုသဘောအရရွေးလာတဲ့ကိစ္စတွေမှာတော့လူလူကပဲတင်ပြတဲ့မျိုးနဲ့အဆင့်ထိဆောင်ရွက်လာကြတဲ့နော်စနစ်ကိုလည်းကျွန်တော်တို့သွားပြီးတွေးရတယ်ဒီတော့ဆရာအနေနဲ့နောက်ဆုံးမ ဖြစ်သွားလိမ့်မယ်လို့ဆရာထင်လို့
ကျွန်တော်သိမထင်ဘူးခင်ဗျ။အရှိအနေထားမှာတုတ်ဒီမှာပြည်တွင်းပြဿနာကကြီးကြီးမားမားသိပြီးရှိဘူးခင်ဗျ။ကျွန်တော်တို့အပြင်ကနေဝေမှန်နေတဲ့ဒီလူခွင့်ရချိုးဖောက်မှုနဲ့ဘာသာရေးလောလောဆယ်ကိစ္စနဲ့နောက်ဒီဘက်ကိစ္စပေါ့နော်။နောက်ဆုံးဒီတိုင်ဝမ်ကိစ္စတစ်ပိုင်းဒါနဲ့တော့တရုတ်ပြည်ဟာနိုင်ငံရေးစနစ်ကြီးကျောင်းသွားနိုင်မယ်လို့သိမထင်ဘူးခင်ဗ
ျမြန်မာလူ့ဖွဲ့စည်းအတည်နဲ့ဆိုလို့ရှိရင်ပေါ့အနောက်တိုင်းရဲ့ဒီမိုကရေစီရဲ့တရုတ်ပုံစံကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှုကိုစောင့်ပေးမယ်เนาะအဖွဲ့တစ်ဖွဲ့ကနေဦးစီးချုပ်ခိုင်မယ်ဒီလိုပုံစံသွားတဲ့ဟာဘလို့စနစ်နဲ့ပုံပြီးတော့မြန်မာနိုင်ငံနဲ့မြန်မာလူ့ဖွဲ့စည်းနဲ့ပုံပြီးတက်တော်မယ်လို့ဆောက်တည်ဆိုနေထင်ပါလေ
။ဟုတ်ကဲ့။အဲဖြစ်ချင်တာဖြစ်တင်တာတပိုင်းပေါ့နော်။ဖြစ်လာမှာတပိုင်းလို့ကျွန်တော်မြင်နေရခင်။ကျွန်တော်တို့နိုင်ငံကပါတီစုံစနစ်အဲလွတ်တော်၂ရက်၂ဆင့်ထားတဲ့စနစ်ကျွန်တော်လွတ်လိုက်ရခဲ့ရပေါ့နော်။အစွဲမြဲလာခဲ့ပြီ။ဒီတိုင်းကျွန်တော်ဆွဲမြဲလာခဲ့ပြီ။ဆိုတော့အဲ့ဒီစနစ်ကနေရုံနယ်ပြောင်းဖို့လေခက်တယ်။ဒီမိုကရေစီကိုရအောင်ဘယ်လိုကြိုးစားကြိုးစားအလုံးခက်ခဲသေးတယ်2021အာဏာသိမ်းပြီးတဲ့နောက်မှာတိုင်းပြည်ရဲ့နိုင်ငံရေးကိုပုံဖော်မဲ့ပုံဖော်ခြင်းနဲ့ပုံဖော်နိုင်စွမ်းရှိတဲ့ဒီမိုကရေစီအင်အားစုတွေဟာရရဆက်ဆက်နှိမ်နှင်းခံရတဲ့တွေဒီတောင်ကနေကြော်ရင်ကျွန်တော်တို့ဘလောက်ကောင်းတဲ့တောင်တက်ရမလဲတော့ခဲရင်တွေကျွန်တော်ကတော့မှန်ဆရတော့အတမကက်ခဲပါတယ်လို့ပဲပြောပြရစီခင်ဗျဟုတ်ကဲ့ကျေ
းဇူးအများကြီးတင်ပါ
တယ်ဟုတ်ကဲ့ခင်ဗျဟုတ်ပါဘူးခင်ဗျဟုတ်ကဲ့
အခုဆွေးနွေးသွားခဲ့သူကတော့1990ခုနှစ်ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ပလဲမျိုးနယ်ကနေရွေးကောက်တင်မြောက်ခံရတဲ့အမတ်ဦးတည်ဆွေဖြစ်ပါတယ်ကျွန်တော်ကတော့တမောင်းပါပါ
တင်မောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအပတ်စဉ်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထူးခြားတဲ့မြန်မာသတင်းတွေကိုစုစည်းတင်ပြပေးပါမယ်။နန်းလောင်နဲ့ကိုဝင်းခန့်မောင်တို့အစည်းအဝေးတင်ဆက်ထားပါတယ်ရှင်
။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်ရင်းဒေသအတော်များများမှစီးရီတင်မာနေသလိုစစ်ကောင်စီဘက်ကလေကြောင်းကဘာတက်ခိုက်နေပါတယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနဲ့ချင်းပြည်နယ်ဆလန်းမြို့နယ်အစမှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားလက်တလောတိုက်ပွဲဖြစ်ပွားနေပါတယ်။ကလေးတောင်ပိုင်းကတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ကြိုက်ခဲ့ကြပြီးတော့စစ်ကောင်စီတပ်တွေကရွာရဖက်လက်နက်ကြီးတွေနဲ့ပစ်ကတ်ခဲ့တယ်လို့ကလေး PDF ကပြောပါတယ်။ထန်တလန်မြို့မှာတော့ CDF တွေရှိနေတဲ့နေရာဖက်ကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ကတ်ခဲ့တာကြောင့်အင်ချီ130ကျော်မိလောင်ခဲ့တယ်လို့ထန်တလန် CDF ကောင်ဆောင်တို့ကပြောပါတယ်။
အလုံးနဲ့ချေပေါ်နော်မြန်မာနိုင်ငံဘူးလေအင်ဝန်တူလောင်ချက်ပြရတယ်မနေ့ကပေါ်နော်ဇန်နဝါရီ3ရက်နေ့မှာဟိုနှစ်နာရီခွဲဝန်တူကနေည7နာရီဝန်တူပေါ်နော်ဒီရောပေါ်အမဒီအင်ဒီတက်က130မီတာမီလောင်ရပေါ်ဒီရက်ကကတော့ဇုံဆုံးရက်ကနဲ့ကျောင်းရက်ကပေါ်နော်ကျွန်တော်ရှိရရှိတဲ့နေရာကိုအထူးစစ်စင်တာပေါ်နော်ထူးစစ်လူမျိုးကျွန်တော်ကအတကုံပစ်တာပေါ်နော်
ထန်တလာမြို့မှာပြီးခဲ့တဲ့2027ခုနှစ်စက်တင်ဘာလကနေဒီနေ့ဇန်နဝါရီလရက်နေ့အထိဆက်ရှိချိန်မီလောင်ကျွမ်းခဲ့ပြီးစုစုပေါင်းလူနေအိမ်ရှိရာကျော်ဘာသာရေးအဆောက်အဦးနဲ့ဆက်ရှိလုံးမီလောင်ကျွမ်းခဲ့တယ်လို့သိရပါတယ်။ချင်းပြည်နယ်မှာမင်းတပ်ကံပလက်ဟာခါထန်တလာမတူပီတီတိန်ဖလန်းစားတဲ့မြို့နယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွား
ကျွန်ရွေလာချောင်းနေကတိုက်ပွဲဖြစ်ပွားခဲ့ကြတဲ့အကြောင်းကလင်းငယ်ရဲ့ပါဝင်ပြည်သူ၆ဦးထက်မနည်းထိခဲ့ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နမ်ခါမြို့နယ်တဝိုင်းဟာတန်လဲပြင်းကရရဲ့ကချင်းSSPB မြောက်ပိုင်းရှမ်းတပ်ဖွဲ့နဲ့RCSS တောင်ပိုင်းရှမ်းတပ်ဖွဲ့ဆက်လက်လက်နက်ကိုင်တွေလှုပ်ရှားနေတဲ့နေမျိုးပါ။ကရင်ပြည်နယ်မြောက်ဝရီခရိုင်ကရင်ယူထင်းချုံရလေးက
看地图各国也在对内施工增加，啊，可以办代管的账。地图看越多越大，瑞贝罗也等上加吧嘞。库罗贝罗也变了样嘞，比多瑞三那一卡西瓦过年也把路安那边，布拉希达罗姆过年也他妈瑞过人家嘞，啊过年别安那耶，啊看看苗族呢，因啥尼亚拉皮巴嘞？
因生产量嘛，我们加克纳苏的路皮包里嘞，今那瑞个亚那的吉萨瑞，啊今那乌里的代，他安那边那个我们上月的吉萨瑞个，新年初个吃了对苏藏币，第二用的是个第二百嘛，被包来包嘞。因生产量个三那边楼下木里嘛。不帮保卫呢，金大瑞哥也应该别背啦，谁顾大卫没背啦？对瑞家族金大瑞呢，要拿他来哈，那是屋里呢牛铺路，心里出个特别加巴嘞。以前他们土地用的嘛，是心里的屋里多，来把草原里的心里的住个，阳光带那个是空用、潮用呢，各个种苗呢都个对比，将那一片土地用东西使用过，啊，古路车来对背部点标给他批巴嘞。因此，他们个苦路给啥也对哈，他们是要过着那个呢，经常爱屋里呢，没干净屋路。因此，他们土地用的嘛，木来你的，心里第二个非有一个表白嘞。
你妈那个哈，卢克人那帮可能是来那个，不是啥，古罗尼来奥卡卢拉也压开被没路，但伊那皮族人卢拉可能送上那样子，且那个将原来来人的嘛在奥的，卢拉人的嘛，卢克也破了一个钞票包包嘞。那个家伙那个也比那木瑞多了啦，但也拿得到实在也偷些些木瑞家，六块也超怕木瑞，但是那些木瑞皮包里啊，如果这个未判多吧嘞，别把那个瑞将皮木瑞家当比罗，没得啊，但是他的如果变六块呢，什么比罗阿龙保卫呢，蒂莫古斯拉尼莫变多来不？你把那个也留了眼的，天嘛 ，America 那个财务呢 ，Anthony Blinken 个当说来吧嘞。第六了，现在看怎么样嘛？你们那个人 ，democracy， 年，第二五百数目目的进来也是这部，就办阿头的家族，你们那个哪瑞个公表来讲，我你不能跟人家我那瑞嘛破表差吧嘞？所有平台呢，没得阿某瑞个卡西看下来价格呗，不必要搞么呢？那个对项目背的，你们比的瑞个出来偷看来讲，能跟差我你不能跟人家这么破表差吧嘞？你们那个我阿那等欧洲的人，谁讲谁个咯？你比了吗？可能是零零秒六来人的，看那几码了吧？谁讲谁几个？包抽目击没有来耶？六来人的都忘了来嘛咯？那个也有啥呢？不得不考虑讲，但你碰屏幕脑浆的来讲，阿瞧查阿那等的一个六块的讲八十瓦嘞。
西藏和香港面对阿斯兰内战乌克兰疲劳的跟莫里亚南岸南岸加一问题啊，你们那个嘛，比瑞斯皮普去那位阿龙西尼的路。在外东印尼个表话嘞，你们那个龙中印西外呢，加马伊奇尼瑞哈，鲁达尼萨那乌加德贝斯乌蒂尼比罗，西古那个 ISIS Yusuf Ishak Institute 马路的好表外的古队，你们那个西洋阿西亚土库斯勒勒皮的跟莫里亚那个加伊文吉 Brett 松孔个古路表给了吧？这前年马威，你们那个在外昆尼耶呢西尼瑞马，拉要的跟莫里亚文吉就红三叶起身宝马，鲁昆耶佛瑞呢，你们一拍佛吉这个三金干怪开价话嘞。你把这个事情给我就不用没有来呢那要对手母哈阿拉丁这个事情我点为地方表要多来呢手臂你打人呢那个那个外文回本给家了吧
你把这个办公室后比阿妈的这个车库给前边呢你进来可以对吗想我了但有不少那么老婆给爱我也你进来可以我就也会的将要一来你也能把车边来吧嘞 ဒီတမ်းမြင့်ချက်ကိုမလိုက်နိုင်ရင်ရှောင်းဝယ်သူတွေကိုဖမ်းဆီးတာနဲ့တည်ယူတဲ့ရင်းတွေကိုထိတိယောက်ရည်ရွယ်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်ချင်းနာခရိုင်ကအိုအချုပ်ရဲ့အဖွဲ့ကနေစစ်ကောင်စီတပ်ရဲ့ကြောထောက်နောက်ခံအကျိုးလိုလုပ်ငန်းဖြစ်တဲ့မြန်မာဘီယာ၊တဂုံဘီယာ၊ ABC ဘီယာတွေကိုရှောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမလို့ဖို့တောင်းမြင်လိုက်တာပါ။နန်းလောင်နဲ့ကိုဝင်းခမောင်တို့စူးစီးတင်ပြပေးခဲ့တာပါရှင်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထူးခြားတဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတချို့ကိုမှတ်အီးတန့်စင်စူးစီးတင်ပြပေးပါမယ်။
ကမ္ဘာတော်မှာကူးစက်မြန်အိုမီခရွန်ကိုဗစ်ကူးစက်မှုတွေတိုးနေတဲ့အချိန်မှာပြည်သူနိုင်ငံမှာမျိုးဗီဇာအကြံဉာဏ်ပြောင်းလဲထားတဲ့ကိုဗစ်ဗိုင်းရပ်စ်မျိုးကွဲတစ်ကိုတွေ့ရှိထားတယ်ဆိုပြီးတော့ပြင်သစ်ရောဂါကူးစက်မှုဆိုင်ရာသိပ္ပံပညာရှင်တွေကဒီသတင်းမှတ်ထဲမှာပြောပါတယ်။၄၆ကြိမ်ပြောင်းလဲမှုကြုံထားရတဲ့ဒီကိုဗစ်မျိုးကွဲတစ်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင ဒါမို့ထားတဲ့ရော့ကက်ဒုံးနဲ့တွဲတက်စင်ထားပြီးတော့ကြားဖြတ်ထောက်လမ်းမှုခက်ခဲတဲ့မစ်ဆိုင်းဒုံးကိုစမ်းသပ်ပြစ်လွှတ်လိုက်တာဖြစ်တဲ့ဆိုပြီးတော့ရောဂါကိုစက်မှုနှုံမြင့်တက်နေရာကြောင့်ကျောင်းတွေမှာဆရာဆရာမတွေနဲ့ဝန်ထမ်းတွေအလုံးလောက်မရှိတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့တခြားလုပ်ငန်းကြီးတွေမှာလည်းဝန်ထမ်းတွေအလုံးမရှိနိုင်တဲ့ပြဿနာဖြစ်နေပါလေ။အသ ဒီကနေ့မှာရှိပါနေတဲ့တခြားမှာရုရှားဘက်ကစစ်အာဒီဆောင်နေရာကြောင့်ဖြစ်လာရတဲ့တဲမှာမှုတွေပြည်လေးကျူပန်မှုရုရှားတာဝန်ရှိသူတွေနဲ့နောက်နိုင်ငံကတိုက်မဲ့ကြီးတွေနောက်ဆုံးပတ်ထဲမှာတွေ့ဆုံဆွေးနွေးကြဖို့နေတိုများလန်ဒက်စစ်စာချုပ်အဖွဲ့အတွင်မှုချုပ်ဟန်ဆူတန်ဘက်ကစီစဉ်ထားတဲ့အကြောင်းနေတိုဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ယူကရိန်းရှိပါနေတဲ့မှာရုရှားဘက်ကတပ်ဖ ပုံဝင်ရောက်စီးနင်းခဲ့တဲ့နှစ်ပတ်လည်ဖြစ်တဲ့ဇန်နဝါရီလ6ရက်နေ့မှာဒီလိုစီးနင်းခဲ့တဲ့တုံ့လှုပ်အံ့အားသင့်စရာဖြစ်ရဲ့ရက်ကတ်မှုရဲ့အကြောင်းကိုသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကမင်းကုန်းပြောခဲ့ပါတယ်။ဒီဖြစ်ရမှာသမ္မတဟောင်းဒေါ်နယ်ထရပ်အနေနဲ့အဓိကတာဝန်ရှိတယ်ဆိုပြီးတော့လည်းပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်သူတွေသူ့ကိုထောက်ခံသူတွေအပေါ်မှာသမ္မတဟောင်းရဲ့နိုင်ငံပြောဆိုမှုတွေကိုအပြင်းထန်တုတ်ပြန်ချေပါတာဖြစ်ပြီးတော့လွှတ်တော်ကိုစီးနင်းမှုမှာသူ့ပါဝင်တဲ့အခန့်ကဏ္ဍကိုအာရုံလွှဲဖို့ကြိုးစားနေရပြီကိုလည်းသမ္မတဘိုင်ဒန်ကခြားပြခဲ့ပါတယ်။လွှတ်တော်ကိုဝေရောက်စီးနင်းခဲ့တဲ့အထူးကိုယ်မှာပါဝင်ခဲ့သူဥပဒေချိုးဖောက်သူတွေကိုဖဲစစ်မဲကျူးလွန်လို့အားလုံးကိုအရေးယူသွားမယ်အကြောင်းအမေရိကန်ရှိနေချုပ်မယ်ရစ်ဂါလန်ကအခိုင်အမာကလေးပဲပြောဆိုသွားပါလိမ့်ဆူရနိုင်ငံမှာဝင်ကြီးချုပ်အဖျက်လာဟန်တော့နှုတ်ထွက်တဲ့အကြောင်းဒီတင်းပတ်စောပိုင်းမှာကြေညာသွားပါလေအာနာသိမ်းထားတဲ့စစ်တပ်နဲ့သဘောတူညီချက်အရဝင်ကြီးချုပ်တာဝန်ပြန်ပြီးတော့အနှင်းခံရပြီးတော့ဒီတင်းပတ်6ပတ်ကြာမှာပဲအခုလိုနှုတ်ထွက်သွားတာပါအော်တိုဘာလစစ်တပ်ကအာနာသိမ်းလိုက်ပြီးတဲ့နောက်စစ်တပ်ကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေစစ်တိုက်ပေါ်ပေါက်နေပြီးတော့ခါတိုမျိုးတော်တမရနန်းတော်စီကိုချီတက်လာတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကမြေယူပုံးတွေနဲ့ပြစ်ကတ်ဖြိုခွဲခဲ့ပါလေဆူရနိုင်ငံဒီမိုကရေစီအသွင်ပြောင်းရေးအတွက်အစိုးရတရားဖွဲ့စီစစ်တပ်နဲ့ဆွေးနွေးဖို့လိုနေတယ်ဆိုပြီးတော့ဝင်ကြီးချုပ်အဗ်ဒလာဟမ်ဒော့ကပြောတာပါ။အော်တိုဝါလာ25ရက်နေ့အာနာသိမ်းပြီးတဲ့နောက်တိုင်းပြည်မှာသွေးမြေကျမှုတွေအဆုံးသတ်ဖို့နဲ့အကျဉ်းသားတွေကိုပြန်လှုပ်ပေးဖို့အပြင်ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေကိုလေးစားလိုက်နာဖို့အခြေခံမူပေါင်းတွေသဘောတူညီခဲ့တဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်ရှင်။
မိုက်အီတန်စင်စီစဉ်တင်ဆက်တဲ့တပတ်အတွင်းကမ္ဘာသတင်းများစူးစီးတင်ပြချက်ကိုနားဆင်ကြရတာဖြစ်ပါလေရှင် VOE ရဲ့တင်းင်းကနေနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါမယ်ရှင
်ကမ္ဘောဒီးယားကွန်ကြီးချုပ်ရဲ့ခင်းကြီးစင်ကြောင့်မြန်မာရေးဖြည့်ရှင်းနိုင်မှုအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့စုပေါင်းကြိုးပမ်းမှုတွေထိခိုက်ရကြောင်းလူ့ပင်ဆိုင်ရာအာဆီယံလွှတ်တော်အမြောက်များအဖွဲ့APHR ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံကို January 9ရက်နေ့ရှိရနေပြီမှာတောက်ရောက်ခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့တွေ့ဆုံအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်ဟာမြန်မာအရေးဖြည့်ရှင်ရမှာအာဆီယံအသင်းရဲ့စုပေါင်းဆောင်ရွက်မှုပေါ်မှာကောက်ချက်လွဲနိုင်တယ်လို့ထူးခြားတဲ့အောင်မြင်မှုအဖြစ်နဲ့ပြသဖို့အတွက်တစ်ဖက်သက်ကြိုးစားတဲ့အငြင်းကြီးရဲ့လုပ်ရဖြစ်တယ်လို့ APHR ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်စနေနေ့မှာဆုံးသက်သွားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံရှိစဉ်ပေါ်မှာပြည်ရင်းပြည်ပကမြန်မာရေးလှုပ်ရှားသူတွေကတန့်ွက်ဆန္ဒပြကြပါတယ်မြန်မာနိုင်ငံလွတ်လပ်ရေးရာ84နှစ်ပြည့်သွားပြီဖြစ်ပေမဲ့လွတ်လပ်မှုကိုမခံစားရသေးတယ်လို့တိုင်းဒေသတွေမှာပဋိပက္ခတွေဆက်ပြီးဖြစ်ပွားနေတဲ့အခြေအနေတွေကိုနိုင်ငံတကာအသိုင်းအဝိုင်းကအာရုံစိုက်လောင်ရည်ရွယ်ပြီးဆန္ဒပြရတာလို့ဆန္ဒပြသူတွေကပြောပါတယ်အသီယိုးပီးယားနိုင်ငံတီဂရီဒေသမှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်ဒုက္ခသည်စခန်းမှာရှိတဲ့ကလေးငယ်တွေအပါအဝင်လူပေါင်း56ယောက်သေဆုံးပြီးဒဏ်ရာရသူက30လောက်ရှိတယ်လို့ဒေသအာဏာပိုင်တွေနဲ့မျက်မြင်တွေ့သူတွေကကိုးကားပြီးတော့ကယ်ဆယ်ကူညီလုပ်နေသူတွေကပြောပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးစစ်တပ်ဘက်ကရောအစိုးရဘက်ကပါဘာမှတုံ့ပြန်တာမရှိသေးပါဘူး။မတိမငင်အခြေအနေတွေကြုံရတဲ့ဂါဇစတန်နိုင်ငံကအမတီနိုင်ငံကလည်းစိတ်ကိုနောက်ထပ်ရုရှားတပ်ဖွဲ့စနေနေ့ကရောက်ရှိလာပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုခင်မောင်စုမင်းဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ချင်းမီကွနဲ့ဇူဘဲလ်အက်ထီယက်တို့ဖြစ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.